ပြည်ရနိုင်ငံပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာတာဝရီနေ့မှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တဲ့ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်။အီရန်နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်စင်တွေလိုပြင်းထန်တဲ့ချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့ New York Times သတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့တာပါ။အမေရိကန်ထောက်ခံရေးအဝေးထိန်းဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့တဲ့အပေါ်မှာလက်တုံ့ပြန်တိုက်ခိုက်ဖို့တမရခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေပြောကြားချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။တချို့ထဲမှာပဲအီရန်ပေါ်တိုက်ခိုက်မယ်ဆိုတဲ့တမရထရမ့်ရဲ့သတိပေးချက်ကိုအိုမန်နိုင်ငံကနေတဆင့်ကြားသာပေးနေများကရရှိကြောင်းအီရန်အစိုးရက Reuters သတင်းဌာနကိုပြောကြားခဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။တကယ်လို့အမေရိကန်ကစီရင်နဲ့တိုက်ခိုက်မယ်ဆိုရင်ဒေတာတွေမှရောနိုင်ငံတကာမှပါအကျိုးဆက်တွေဖြစ်လာနိုင်မယ်ဆိုတဲ့တုံ့ပြန်ချက်တွေကိုတဟီရန်မှာရှိတဲ့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုအီရန်ပစ်ချခဲ့ရာဒေတာမှရှိတဲ့ပါရှန်ပင်လယ်ခွေးနဲ့အိုမန်ပင်လယ်ခွေးတွေရှိရာပေါ်မှာအမေရိကန်လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုပြည်ထောင်စုလေကြောင်းပြန့်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြားရပေးနေညပိုင်းကထုတ်ပြန်ခဲ့ပါတယ်။ဟော်မူးစ်ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်ထဲပြန်တမ်းနေစဉ်မှာအီရန်ဘက်ကထောင်ခံရေးဒရုန်းယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့စိတ်ကိုမှားယွင်းတဲ့လုပ်ရဖြစ်တယ်လို့တမရထရမ့်ကဖော်ပြပြောဆိုထားပါတယ်။အမေရိကန်ဒရုန်းယာဉ်ကလို့ဆိုတဲ့အစိတ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်ရဲ့လေကြောင်းပိုင်နယ်ထဲကိုဝင်လာတာတပ်တွေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။